2024ဥရောပဖလားယူရို2024အမျိုးသားဘောလုံးပြိုင်ပွဲရဲ့ quarter final အဆင့်ပွဲစဉ်တွေမှာ Spain အသင်းက Ancient Germany အသင်းကို 2-0 နဲ့အနိုင်ရပြီးအချို့ဘောလုံးပွဲကိုအစောဆုံးတက်သွားနိုင်ပါပြီ။ Champion 3ချိန်စီနဲ့အများဆုံးဥရောပဖလားရထားတဲ့ Germany နဲ့ Spain နှစ်သင်းစလုံးဟာဘောလုံးပိုင်ဆိုင်မှုနဲ့ဂိုးကန်သွင်းခွင့်ရမှုတွေတိတ်မကွာခြားပဲအပြန့်အလန့်ကစားခဲ့ကြတာပါ။မိနစ်90အတွင်းမှာတကူးစီတည်းဖြစ်နေတဲ့အတွက်မိနစ်30ဆက်ပြီးကစားရမှာတော့အချိန်ပိုပွဲပြီးကန်နေ116မိနစ်ကြာမှာစပိန်ကွင်းလယ်လူမာရီနိုကအနိုင်ဂိုးကိုသွင်းပါတယ်စပိန်ဟာပုံမှန်ပွဲချိန်ဒုတိယပိုင်း51မိနစ်မှာအိုလ်မိုလ်ရဲ့သွင်းဂိုးနဲ့ဥဆောင်နိုင်ပါတယ်ဒါပေမဲ့အင်ရှင်ဂျာမနီက89မိနစ်မှာခြေပေါကိုပြန်သွင်းနိုင်လို့တကူးစီဖြစ်သွားပြီးပွဲကအကျိန်နဲ့ရှိလာတာပါဒါပေမဲ့စပိန်ကအချိန်ပိုမှာနောက်ကျဂိုးနဲ့အနိုင်ယူခဲ့တဲ့အတွက်ဂျာမနီသင်းဟာကုမြေကုပရိသတ်ရှေ့မှာရှုံးပွဲကြုံရပြီးပြိုင်ပွဲကနေထွက်သွားခဲ့ရပါတယ်။နောက်ထပ် quarter final တပွဲမှာလည်းနာမည်ကြီးတက်ရှင်မှုတွေဖြစ်တဲ့ Mbappe ရဲ့ပြင်သစ်အသင်းနဲ့ C Ronaldo ရဲ့ပေါ်တူဂီတွဲဆောင်ကြပေမဲ့နှစ်သင်းလုံးဂိုးမသွင်းနိုင်ခဲ့တဲ့အတွက် penalty အဆုံးဖြတ်ကန်ရမှာပြင်သစ်က5-3နဲ့အနိုင်ရသွားတာပါ။